台湾နဲ့အမေရိကန်ဆက်ဆံရေးဟာကြုံခဲ့ဘူးသမျှမှာအကောင်းဆုံးအခြေအနေကိုရောက်နေတယ်လို့ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးကထုတ်ဖော်ပြောလိုက်ပါတယ်။ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဂျိုးဆက်ဝူကအမေရိကန်နဲ့တရားဝင်ဆက်ဆံရေးမရှိထားပေမဲ့အမေရိကန်အနေနဲ့နိုင်ငံတကာရေးတွေမှာထိုင်ဝမ်စိုးရရဲ့အခမ်းအနားကိုတံပိုးထားအသိအမှတ်ပြုထားတယ်လို့ဒီနေ့မှပြောဆိုသွားတာပါ။ထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဝူကအမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးဟာလုံမဲ့ကောင်းမွန်နေတယ်လို့အများစုကကဲဖြတ်ထားတာကိုသူသဘောတူရဲ့အကြောင်းနဲ့အရင်ကြုံခဲ့ဘူးသမျှအခြေအနေတက်ကိုကောင်းနေတဲ့သဘောမှရှိတယ်လို့ VOA နဲ့အင်တာဗျူးတစ်ခုမှပြောဆိုပါတယ်။အခုလိုပြောရမှာနိုင်ငံရဲ့ဝန်ကြီးဟူကမကြာခင်တုန်းကအမေရိကန်လက်နက်ဒေါ်လာ12တန်းဖို့အထိတိုးပြီးတော့အမေရိကန်ကထိုင်ဝမ်ကိုရောင်းပေးခဲ့တာအရင်ထက်ပိုပြီးတော့အဆင့်ပြင်းတဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်တာထိုင်ဝမ်သမ္မတကိုဇွန်လလတုန်းကအမေရိကန်ကိုဖိတ်ခေါ်ခဲ့တာတွေကိုပြန်ပြီးထောက်ပြခဲ့ပါတယ်။တကယ်တော့အနားမှာကပ်နေတဲ့တရုတ်နိုင်ငံရဲ့စီးရီးချင်းကြောင့်မှုတွေတောက်လျှောက်ခံနေရတဲ့ထိုင်ဝမ်အနေနဲ့အမေရိကန်နဲ့နီးကပ်တဲ့ဆက်ဆံရေးကြောင့်အခုလိုမျိုးစီးရီးတန်တမာရေးထောက်ပံ့နေရရှိနေတယ်လို့သုံးသပ်မှုတွေကလည်းရှိပါတယ်။ကျွန်ရင်သူတွေကလည်းအခုလိုမျိုးအထောက်ပံ့မျိုးကိုထိုင်ဝမ်နေနဲ့အခြားနိုင်ငံအများစုကနေရဖို့ခက်ခဲတယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံတွေအနေနဲ့ထိုင်ဝမ်စားတရုတ်စွာကိုအသိမှတ်ပြုနေရတာကြောင့်ပါလို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့ကတရားဝင်ဆက်ဆံရေးကိုတော့ထိုင်ဝမ်စားတရုတ်စွာနဲ့ထားရှိပေမဲ့လက်တွေ့ကုံတွေအပိုင်းမှာတရုတ်နဲ့ပြည်ပခဖြစ်နေပြီးတော့တရုတ်နိုင်ငံရဲ့ပင်လယ်ရေကြောင်းချက်ထွင်မှုတွေကိုလည်းဆန့်ကျင်တော့ရေတပ်တမောတွေဆစ်လွတ်တာတွေလည်းရှိနေပါတယ်ခင်ဗျာ။